โอเคป่ะအဲ့တော့ဒီတက်မတော်ဘက်ကပေါ့เนาะဒီကာဝေးဝန်ကြီးဌာနဘက်ကနေပြီးတော့ဒီအခိုင်လုံခြုံရေးနယ်မြေရှင်းလင်းရေးမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကိုတစုံတရာပေါ့လေအထိုက်လျောက်အရေးယူတာတွေများရှိတယ်လို့ကြားဘူးပါလားရှင်
အင်းတင်ကိစ္စဆိုလို့ရှိရင်လည်းအင်းဒီကိစ္စကလည်းကျွန်တော်တို့အဲ့ဒါသက်ဆိုင်ရနေပြီးတော့တာဝန်ရှိတဲ့လူတွေရောတိုင်းမှုအပါဝင်ပေါ့ကျန်တဲ့လူတွေကျွန်တော်နာမည်ရောတိကျပါဘူးသူအတိကျတော့မရဘူးအဲ့အမှအရေးယူခဲ့ပြီးဖြစ်ပါတယ်အခုကျွန်တော်တို့လည်းအခုဖွဲ့စည်းထားတဲ့ Independent Commission ပေါ့နော်ဒီစုစမ်းစစ်ရေး Commission လည်းအခုသူတို့လက်ရှိ Fighting Machine ကတော့လုံရင်းတပ်ဖွဲ့ရဲ့ကျူးလွန်တာကိုတစ်ဖက်သက်စုံစမ်းပါတယ်ကျန်တဲ့ဟိုဘက်ကအာဆာအကြမ်းဖက်အုပ်စုကနေပြီးတော့ကျူးလွန်တာတွေကျွန်တော်တို့ကဟိုဥပက္ခပြုထားပါတယ်အဲ့တော့မြတ်မြတ်တတ်တာချိုးဖက်မှုမှလည်းမရအောင်အားလုံးကိုစုံစမ်းစစ်ဆေးရပါမယ်လာပြီးတော့လူခွင့်ရေးကာကွယ်ရဆိုတာလေကွန်ပဏီတစ်ခုရဲ့ခွင့်ရေးမကောင်ဘူးရှိသမျှလူအားလုံးခွင့်ရေးကာကွယ်ရအစိုးရအနေနဲ့ကတော့အားလုံးရဲ့ခွင့်ရေးပေါ့နော်ဒေသခံကောဟိုဘက်ကဟိုတခြားအဖွဲ့အစည်းဝင်ကောအားလုံးရဲ့ခွင့်ရေးကိုကာကွယ်ဆောင်မှုတာဝန်ရှိပါတယ်အဲ့တော့ဒီ Independent Commission ကစုံစမ်းစစ်ဆေးတွေ့ရှိလာလို့ရှိရင်ဒါကျွန်တော်တို့အနေနဲ့ဒါလိုအပ်တဲ့ပြည်တွင်းဥတွေရဒါအရေးယူတာမျိုးတွေကျွန်တော်တို့လုပ်သွားမှာဖြစ်ပါတယ
်ဒီလုံခြုံရေးတပ်ဖွဲ့တွေကနေပြီးတော့ဟိုမတော်မတရားလုပ်တယ်အဲဆိုပြီးတော့တော်တော်များများလေးပြောပြီးတော့ဥပမာဆိုလို့ရှိရင်မျိုးသမီးတွေဆိုမဒိန်ချင်းခံရတယ်အဲ့ဒီမဒိန်ချင်းခံရတဲ့ဒုက္ခတွေတွေဆိုလို့ရှိရင်ဟိုမှာကလေးတွေပါတယ်မွေးနေကြပြီပေါ့နော်အဲ့ခါကျတော့ဒီလိုမွေးရဆိုတဲ့လူတွေကို DNA စစ်ပြီးလို့ရှိရင်ဒါနိုင်ငံတကာလုံနိုင်တဲ့အတိုင်းတာပါစစ်ပြီးလို့ရှိရင်အဲ့မှာတာဝန်ကျခဲ့တဲ့လူဒီ operation မှာပါခဲ့တဲ့လူပေါ့အဲ့ဒါတွေကို DNA စစ်ပြီးတော့ကြေလို့တိုက်ဆိုင်နေဆိုလို့ရှိရင်တကယ်ပြပြတသားအေးအေးမယ်ဆိုတဲ့ဟာမျိုးပေါ့လေဟိုဒီကာဝေးဝန်ကြီးဌာနဘက်ကရောတုံ့ပြန်တာမျိုးမရှိဘူးလားရှင်
ကျွန်တော်တို့အစိုးရဘက်ကကျွန်တော်တို့အများအားအဲ့တယ်ပဲပြောနေပါတယ်เนาะဟို yes ကတော့30လောက်ကိုတကယ်နဲ့တက်တဲ့အင်အားတခါတစ်ခုမှတချို့က50 100 100ပေါင်းလိုက်ရင်နည်းတဲ့အင်အားမျိုးပေါ့เนาะဒီက1000နီးပါးလောက်ချီတဲ့အင်အားတွေပေါ့ရွာသားတွေတုံးပြီးလို့ထားဆိုအဲ့တူတူဟာမျိုးတွေကိုပြန်လဲပြီးတော့နှိမ်နင်းတဲ့အခါမှာ violence ပေါ့เนาะအကြမ်းဖက်မှုဟိုတိုက်ကြခိုက်ကြတယ်ဆိုတော့ထိတာခိုက်တာတွေတော့ရှိမှာပေါ့ဒါပေမဲ့သူတို့ပြောသလိုဟိုရရဆက်ဆက်ဟိုမရင်းကျင်တာတို့ဟိုကလေးအမေလက်ထက်ကလေးကိုဆွဲပြီးတော့ဓာတ်နဲ့ပိုက်ဖြတ်တာတို့မိဘုံနဲ့ပြစ်ချတာတို့ဒါမျိုးတွေတော့မလုပ်ဘူးဆိုတော့ကျွန်တော်တို့ရုံကြည်ပါတယ်ဒါပြင်ကျွန်တော်တို့နိုင်ငံကတတော်မျိုးတော့ဖြစ်လိမ့်မယ်လို့တော့မထင်ဘူးတချို့ကလည်းကလေးတွေဟောအမျိုးသမီးတွေရဲ့ဒီ very emotional story ပေါ့အဲ့ဒါတွေကိုအသုံးချပြီးတော့နိုင်ငံတကာလှုပ်တယ်လို့ကျွန်တော်တို့ထင်တယ်ဒါကြောင့်ကျွန်တော်တို့ဒါကြောင့်လည်းကျွန်တော်တို့ကစုံစမ်းညင်တာပါနော် Independent Commission ကိုဖွဲ့ပြီးတော့ဒါတကယ်ဟုတ်သလားဆိုတာအဲ့တော့ကျွန်တော်တို့အနေနဲ့အရင်တော့လည်းပြောပြီးပါပြီကောက်စားဘက်မှာအဲ့လိုကျူးလွန်ခံရသူတွေလားသူနိုင်ငံတကာ protection နဲ့မြန်မာပြည်ပြန်လာတရားစီရင်ဝင်ပေးမယ်ဆိုတာပြတော့ကျွန်တော်တို့ဖိတ်ခေါ်ပါတယ်နောက်ထွက်ဆိုပြီးလို့ရှိရင်ကျွန်တော်တို့ဥလိလောဟာနဲ့ဟိုအဆောင်ချောင်းနိုင်ငံဆောင်နဲ့ပြန်သွားအဲ့လိုတောင်းလုပ်ထားပြီးအခုအဲ့လိုမျိုးဖောက်ပြက်မယ်ဆိုရင်ဖောက်ပြက်တဲ့ဟာကိုတက်ဖက်မှာအယူတဲ့အစဉ်လာရင်လည်းရှိပါတယ်ကျွန်တော်တို့ရှိရတော့အဲ့လိုမျိုးချိုးဖောက်မှုကိုဟိုမျိုးရှိလာလို့ရှိရင်တော့တက်ဖက်ကလည်းအယူမယ်ဆိုတာပြောတက်တက်ထောက်ထားချင်းအယူမယ်ဆိုတာပြောထားပြီးသားဖြစ်ပါတယ်အဲ့တော့ကျွန်တော်ထင်တာကတော့ဒီဘက်မှာDNA စစ်ဖို့ဆိုရလဲကျွန်တော်တို့လည်းဒေါက်ကင်ဆုံးပြောရတဲ့အတိုင်းပဲတခြားလူတွေပြောရပါတယ်အဲ့တော့ဒီကျိုးရဲ့အခါကျတော့ကလေးတွေမွေးတာဟို4000လောက်ရှိတယ်လို့ပြောတော့အဲ့လိုမျိုးရှိနေတယ်တကယ်လက်တွေ့ကြတော့လဲတကယ်စစ်အင်အားသုံးတာခုနလုံရင်းတက်ဖွဲ့ဆိုကျွန်တော်တို့လုံဆုံး2000လောက်ရှိတယ်လို့ကြားချောက်ပါတယ်ထောက်အဲ့လိုအင်အားနဲ့ဒီမှာဒီလိုဖြစ်ပြနေတာတွေကနည်းနည်းချက်ကားမှုတွေတော့ပါတယ်လို့တော့ယူဆလုံးဝမဖြစ်ဘူးလို့လည်းကျွန်တော်တို့တတ်တော့ကျွန်တော်တို့မပြောနိုင်ပါဘူးဒါအဲ့တော့ဟိုစစ်မြေပြင်မှာဟိုဘာပေါ့နော်တိုက်ပွဲလုပ်ကြတယ်ဖြစ်တယ်ဆိုတော့ပြစ်ခတ်မှုတွေတိခိုင်မှုတွေတော့တနတ်ဒါယာတို့ဒါမျိုးတွေတော့ရှိကြမှာပဲပေါ့နော်အဲဒီအဓိကကတော့ရွာတွေမှာရွာတွေထဲမှာအကျန်းဖက်သမားတွေကခိုးအောင်ပြီးတော့ဒီလူတွေပဲအရက်သားတွေပဲသူကသူတက်သားဖြစ်တုံးလာတဲ့ခါကျတော့ပြစ်တာခိုက်တဲ့ခါမှာတိခိုင်မှုမျိုးတွေရှိမယ်ထွက်ပြေးလိုက်ခါမှာဒါယာထောက်ထားတွေတော့ရှိကောင်းရှိပါလိမ့်မယ်ခုနကြောသလိုရေးရဆက်ဆက်ပေါ့နော်ကလေးကိုမိဘုံနဲ့ထည့်လိုက်တာတို့အဲ့လိုမျိုးတွေတော့မလုပ်ဘူးလို့ကျွန်တော်အနေနဲ့ဒါပါစနီယုံကြည်ပါတယ်အဲ့တော့အဲ့လိုမျိုးတွေရှိလာလို့ရှင်လဲကျွန်တော်တို့ကပြောထားပြီးပြီဟုတ်ပါဘူးလူခွင့်ချိုးဖောက်မှုမှန်တယ်မရပါတော့ all violation ကျွန်တော်က illegal violation ကိုကျွန်တော်တို့အနေနဲ့ရေးယူမယ်ဆိုတာတပ်ဖက်ကလည်းပြောထားပဲအစိုးရကလည်းပြောထားပါတယ်